အမေရိကန်ပြည်ထောင်စုကနေအင်ဒိုနီးရှားနိုင်ငံကိုလက်နက်14ဘီလီယံဘိုးရောင်းချဖို့သမ္မတဂျိုးဘိုင်ဒန်အစိုးရကအတည်ပြုလိုက်ပါတယ်။အင်ဒိုပစိဖိတ်ဒေသမှာတရုတ်နိုင်ငံဘက်ကသူ့ရဲ့နယ်မြေပိုင်ဆိုင်မှုတွေအခိုင်အမာပြောလာချိန်မှာတုံ့ပြန်နိုင်မှုအထောက်အကူပြုမယ်လို့ယုံကြည်ပြီးအမေရိကန်ပြည်ထောင်စုဘက်ရှေ့တိုးလှုံ့ဆော်တာဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ဩစတြေးလျနိုင်ငံကိုရောက်နေတဲ့အချိန်မှာမနေ့တုန်းကနောက်ဆုံးပေါ်ခေတ်မီဂျက်တိုက်လေယာဉ်13.6 ဘီလီယံမိုအင်ဒိုနီးရှားကိုရောင်းချမဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကကြေညာခဲ့ပါတယ်။နိုင်ငံသားရေးဝန်ကြီးဘလင်ကန်ရဲ့ခီးစဉ်ဟာပစိဖိတ်ဒေသသွားလာမှုတွေကိုတရုတ်နိုင်ငံကိုလွတ်လွတ်လပ်လပ်ခွင့်မပြုဖို့အမေရိကန်ပြည်ထောင်စုရဲ့အခိုင်အမာရည်တည်ချက်ကိုအဓိကပြသတဲ့ခီးစဉ်ဖြစ်ပါတယ်။ F-15 ဂျက်တိုက်လေယာဉ်36စီးနဲ့ဆက်နွယ်တဲ့စစ်သုံးပစ္စည်းတွေအပြင်တိုက်ခိုက်ရေးကြီးတွေနဲ့ဆက်သွယ်ရေးစနစ်တွေပါပါဝင်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလလေတုန်းကနိုင်ငံသားရေးဝန်ကြီးဘလင်ကန်အင်ဒိုနီးရှားနိုင်ငံဂျာကာတာမြို့ကိုသွားခဲ့ပြီးတဲ့နောက်ဆက်တွဲအဖြစ်အခုလိုတိုက်ခိုက်ရေးချက်လျင်တွေရောင်းချဖို့ဖြစ်လာတာပါ။အမေရိကန်ပြည်ထောင်စုနဲ့အင်ဒိုနီးရှားနှစ်နိုင်ငံကြားဆက်ဆံရေးနှိကက်ခဲ့ပေမဲ့လူခွေးရင်းနဲ့ပတ်သက်တဲ့စိုးရိမ်ချက်တွေကြောင့်ရောင်းချမဲ့အစီအစဉ်အစောပိုင်းတုန်းကနှောင့်နှေးကြန့်ကြာခဲ့ရတာပါ။အာရှပစိဖိတ်ဒေသမှာနိုင်ငံရေးတည်ငြိမ်ပြီးစီးပွားရေးအရတိုးတက်အရေးပါတဲ့အင်အားစုတစ်ခုဖြစ်တဲ့လက်တွဲနိုင်ငံရဲ့လုံခြုံရေးတိုးမြင့်နိုင်ရေးအမေရိကန်ပြည်ထောင်စုရဲ့နိုင်ငံသားရေးမူနဲ့အမျိုးသားလုံခြုံရေးရည်မှန်းချက်တွေကိုပံ့ပိုးထောက်ခံတဲ့အနေနဲ့အခုလိုရောင်းချတာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်။